မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းအစီအစဉ်ကနေပြီးကျူးဇူးပါတယ်။ပြောရမယ်ဆိုရင်ကျွန်တော်တို့ဓာတ်ရိုက်လီလိုက်အစားမှာဒီကနေ့ဒီမြန်မာနိုင်ငံတမိုင်းမှာလည်းထူးခြားဖြစ်မှာထင်ပါတယ်။ဒီ ICJ ဂျာနာဆစ်စီမှုပထမနေ့နဲ့ပတ်သက်လို့ကျွန်တော်တို့သုံးသပ်ဆွေးနွေးမှုဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတာစီနိုင်ငံတကာစာချုပ်ဒီဂျနီဗာတိခါမှာခင်ဗျာဒီ Genocide Convention နဲ့ပတ်သက်ပြီးတော့ချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကိုကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုဒီ ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်။ဒီကနေ့မှာတော့ဂမ်ဘီယာနိုင်ငံဘက်ကသူတို့ရဲ့ဆွဲဆိုချက်တွေကိုရှောက်ထားပါတယ်။အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီရှောက်ထားတဲ့အခြေအနေတွေတုံ့တက်ချက်တွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်2ဦးရှိပါတယ်။ပထမတူကတော့အခု The Hague ကျွန်တော်ဒီ ICJ တရားရုံးမှာသတင်းယူဖို့အတွက်ရောက်နေတဲ့ကျွန်တော် VOE မြန်မာပိုင်းအယ်ဒီတာဦးကျော်စံသားသူကိုယ်တိုင်ကျွန်တော်ဓာတ်ဆွေးနွေးပါလိမ့်မယ်။နောက်တူကတော့ဒီနိုင်ငံတကာဥပဒေပညာရှင်တူဖြစ်ပါတယ်ဒေါက်တာမြင့်စံပါ2ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါခင်ဗျာ။ကျွန်တော်အရင်ဆုံးဦးကျော်စံသားကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာ။ဦးကျော်စံသားဒီနေ့ ICJ တရားခွင်မှာဂမ်ဘီယာဘက်ကရှောက်ထားတာပေါ့နော်။အဦးကျော်စံသားလည်းအဲ့မှာတရားရှိနေဆိုတော့အနှစ်ချုပ်ကလေးသူရဲ့ရှောက်ထားခြင်းနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားခင်ဗျာအရင်ဆုံး
။ဟုတ်ကဲ့။အနှစ်ချုပ်ကတော့ဂမ်ဘီယာဘက်ကမြန်မာနိုင်ငံအပေါ်မှာမြန်မာနိုင်ငံဟာသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာနိုင်ငံဘက်မှကျူးလွန်ခဲ့တဲ့လူမျိုးရုံးသက်ပြတ်မှုကိုမြန်မာနိုင်ငံအစိုးရအနေနဲ့တားဆီးဖို့ပြတ်ပတ်ခဲ့တယ်။ကျွလွန်သူတွေကိုအပြစ်ပေးဖို့ပြတ်ပတ်နေတယ်။အဲ့ဒီအတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လောလောဆယ်မှာတော့ဒီအခြေအနေဆက်လက်ဖြစ်နိုင်တဲ့အခြေအနေလည်းရှိနေသေးတယ်။မြန်မာနိုင်ငံတွင်းမှာကျန်ရှိနေတဲ့လူညာမှုစင်6သိန်းလောက်အတွက်အဲ့ဒီအတွက်ကြောင့်ဒီဟာဆက်မဖြစ်အောင်အများဆုံးဟန်တာပေးဖို့ဆိုတာရှောက်ထားတာဖြစ်ပါတယ်။အချိန်နဲ့မှာပဲဒီကြက်နာပုံမမကြည့်ခေါ်လာအောင်လည်းပဲဒါကြက်နာကိုပုံပြီးမဆော့ဘူးနောက်ပြီးတော့အစ်သက်တွေထောက်ထားရုံနဲ့မဆက်စည်းပြဖို့ဆိုတဲ့သဘောမျိုးထောက်ထားဖြစ်ပါလိမ့်ခင်ဗျာဒီကအချင်းချင်းပြောရင်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီနေ့ကထူးခြားပြောမယ်ဆိုလို့ရှင်တော့ဒီ Genocide Convention လက်မှတ်ထိုးခဲ့ကြတာတကယ် adoption ပေါ့နော်အတည်ပြုခဲ့ကြတာဒီဇင်ဘာလ9ရက်နေ့ပါဒါဆိုရင်ဒီနှစ်ပတ်လည်လို့ဖြစ်နေရပြောမှဆိုဒီနေ့ကလည်းထူးခြားခြားနိုင်ငံတကာလူခွင့်ရေးနေ့ဒေါန်ဆန်းစုကြည် Nobel ဆုရတဲ့နေ့အဲ့လိုနေ့မျိုးတွေတိုက်ဆိုင်နေတယ်အဲ့တော့ဒီကနေ့ဂမ်ဘီယာဘက်ကရှောက်လဲချက်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်မှုအမူအရာအဖြစ်အငယ်ဦးကျော်စံသားလေးလာကြည့်တော့ဘယ်လိုရှိပါလဲခင်ဗျာ
ဒေါန်ဆန်းစုကြည်ကတော့အမူအရာတုံ့ပြန်တုံ့ပြန်ခြင်းမရှိပါဘူးသူကတော့တရားခွင်မှာဒီခွင့်ရညာဘက်ချမ်းကမြန်မာဖွဲ့ရဲ့ခေါင်းဆောင်ဖြစ်နေအိမ်မှာထိုင်နေပြီးတော့သူနားထောင်နေတာကိုစိတ်ဝင်စားကြည့်သိုက်နားထောင်နေတာပဲတွေ့ရပါတယ်သူတို့ကတော့တုံ့ပြန်မှုဘာမှမတွေ့ရပါဘူးမလဲပြမသူကရှောက်လဲရမယ်အချက်ပါနောက်တစ်ခုအဲ့ဒီတရားခွင်ပြင်ပမှာဆန္ဒပြတဲ့လူတွေဒီအုပ်စုနဲ့ပတ်သက်ပြီးတော့လည်းတစ်ခုပြောနေတာကတော့ဒီနေ့ကိုခွင့်ပြုပြလုံခြုံရေးရခွင့်ပြုတာကတော့အဲ့ဂမ်ဘီယာဘက်ကိုထောက်ခံတဲ့လူတွေကိုပဲလူစုလူဝေးနဲ့ပို့ဆောင်ခိုင်းပြီးအဲ့ဆန္ဒပြခွင့်ပြုပြီးတော့မြန်မာဘက်ကိုထောက်ခံတဲ့လူတွေကိုတော့အဲ့လူစုလူဝေးနဲ့ဆန္ဒပြခွင့်မပေးထားဘူးလို့သူတို့ကပြောကြပါတယ်။မနေ့ကကျောင်းကသူတို့ကပြမယ်လို့ဆိုပါတယ်။သို့တော့ဒီနေ့ပြတဲ့လူတွေကလည်းပြင်မာတဲ့သဘောထားဂမ်ဘီယာမတွေ့ရပါဘူး။သူတို့ကျွန်တော်ကိုယ်တိုင်ကိုကြသွားမိကြီးရခါမယ်သူတို့ကဒီကနေ့ကိုနိုင်ငံတကာပြည်သွားပြီးတော့မြန်မာနိုင်ငံမှာပြင်းလျော်မြတ်တဲ့ဒါနှစ်ဖက်ပြင်းမြတ်တဲ့အခြေအနေမျိုးပြန်လဲဖြစ်ဆုံးဖို့လိုလာရဲ့ဆိုပြီးတော့ပရိသတ်တွေတော်တော်များများပြောတာတော့ကျွန်တော်ကြားရပါခင်ဗျာ
။ဟုတ်ကဲ့နှစ်ဖက်ပရိသတ်ကဒီနေ့တော့နှစ်ဖက်လုံးရှိနေတယ်ဒါပေမဲ့အေးချမ်းချမ်းပဲရှိနေတဲ့သဘောပဲပေါ့နော်
။အေးချမ်းချမ်းပဲရှိနေပါတယ်မြန်မာဘက်ကတော့မြန်မာပြည်ထဲကလာတဲ့လူတွေရှိရဲအကလုံးပိုင်းတော့လူ30-40လောက်ရှိမှန်းတယ်လူစုလူဝေးနဲ့လာတဲ့သဘောမျိုးမဟုတ်ဘဲနဲ့တူဦးချင်းနှုတ်ချင်းလာပြီးတော့ထူထောင်ရတယ်။အောင်မြင်ပါစေ။ဘာညာပြောကြရတယ်အဲ့လောက်ပဲပြရပါတ
ယ်။ဟုတ်ကဲ့။နောက်တစ်ချက်ကဒီနေ့ဆွေးနွေးပွဲမှာအဓိကသူတို့တင်ပြကြတဲ့အထက်မှာ intent ပေါ့နော်။ဒီ genocide နဲ့ပတ်သက်လို့ရည်ရွယ်ချက်နဲ့ရည်မှန်းရည်ရွယ်ချက်ဆိုတာဒီ genocide ဖြစ်စေတဲ့လှုံ့ဆော်မှုတွေနဲ့ပတ်သက်လို့တော်တော်လေးတင်ပြတာသတိထားမိပါတယ်။အဲ့မှာပြောတဲ့ခါမှာမြန်မာလူထုကြားထဲမှာဖြစ်နေတဲ့ကိစ္စတွေအပြင်အစိုးရမူဝါဒအစင်းစစ်မှာလည်းရှိနေတယ်ဆိုတာထောက်ပြတာရှိပါတယ်ခင်ဗျ။အဲ့ဒါဒီကဘလောက်ထိခိုင်ခိုင်လုံလုံသူတို့ဘက်ကထောက်ပြနိုင်မှာလဲဦးကျော်စံသားအမြင်သိချင်ပါလား။
လူတက်ကပြတာကတော့အစိုးရကဟန်တာခြင်းမရှိဘူးဒါဒရာမရေးတယ်လူရဲ Facebook မှာလူရဲ့ဝါဒပြမှုတွေရှိနေတယ်အဓိကအဖြစ်တော့အစိုးရကိုယ်တိုင်တက်လို့အနာပိုင်းလည်းတချို့ပါဝင်တယ်သူအစိုးရမူဝါဒအနေနဲ့လို့သူပြောတာတယ်အဲ့ဒီဟာကိုမဟန်တာဘူးဆိုတာကိုအဓိကပြောတာကိုတွေ့ရပါတယ်ဒါပေမဲ့ဒီစစ်တပ်ရဲ့လူရက်တွေနဲ့ပတ်သက်ပြီးတော့သူအစည်းအဝေးပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပို့ချုံမှုကြီးမြောင်းလိုက်အပါအဝင်ဒါကြောင့်ကောင်းဆောင်တွေကို ICC မှာရုံးတင်စစ်ဆေးဖို့အချိအဲထောက်ခံတင်ပြတဲ့ဆွေးသဘောတွေလည်းပြောတာသိရပါတယ်။ဒါမူဝါဒအနေနဲ့ကတော့ပဲစတင်းနာမှာပဲလို့ ောင်းဆန်းရေးပြီးတော့အစွမ်းမူကားထုတ်ပြန်တဲ့ဒီလိုသူဆက်ချစွာမျိုးတွေတဲ့ဆိုတာသူကသူတို့မစောကြပါဘူ
း။
သူတော့လည်းအစကကျွန်တော်ကြားမိတာဟန်တာဘူးချက်ပတ်တယ်ပေါ့
။ဒေါင်ဆန်းစုကြည်ကဒီမှာမြန်မာနိုင်ငံကိုစားပြုပြီးတော့ခုခံဆွေးနွေးပွဲတက်ရောက်နေတယ်။ဒေါင်ဆန်းစုကြည်ကိုပတ်တာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ဒီဆွဲချက်တွေမှာအတိအကျပြောတာရှိပါလား။
ဒေါန်ဆန်းစုကြည်ကိုလည်းအတိအကျနောက်ပိုင်းမှာပြောတော့တာကတော့အဲ့ဒီကိစ္စကိုလည်းဒေါန်ဆန်းစုကြည်လည်းဟန်တာကိုဖြတ်ခတ်တယ်ဆိုရဲဟာကိုပြောပါတယ်။နောက်ပြီးတော့ဒီရူဟင်ဂျာတွေကိုတိုင်းရင်းသားလူမျိုးစုဖြစ်အစီမပြုဖို့လည်းဖြတ်ခတ်တယ်ဆိုတာကိုလည်းသူကပြောပါတယ်
။ဟုတ်ကဲ့ဦးကျော်စန်းလေးလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ဒေါက်တာမြစ်ဆန်ဖိတ်ခေါ်ကြပါလေဒေါက်တာမြစ်ဆန်ဆရာကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ကြားပါခင်ဗျာ။
ဆရာလည်းဒီနေ့ကျားနာပွဲနဲ့ပတ်သက်ပြီးတော့တောက်လျှောက်အင်တာဗျူးတွေလည်းလုပ်နေလို့ကျွန်တော်သိရပါတယ်။နောက်တစ်ခါကျားနာပွဲကိုလည်းတဲရဲနားထောင်နေတော့ဒီကျားနာပွဲနဲ့ပတ်သက်လို့ဆရာရဲ့အမြင်ပထမဆုံးအစ်စ်ပေါ့နော်ဂမ်ဘီယာဘက်ကရှောက်ထားချက်နဲ့ပတ်သက်လို့ဆရာရဲ့အတုံ့ပြန်ချက်အမြင်ကိုသိချင်ပါတယ်။အဲ
တော့ကျားနာချက်ကိုနားထောင်တော့တော်တော်လေးကိုဟိုသူတည်တနာပြုလုပ်ထားတယ်လို့ဒါရေဘူးရအရင်ပြောနိုင်ပါတယ်။ဒါကဟိုဘက်မြန်မာဘက်ကလည်းသူတည်တနာလုပ်ပြီးပြောပါပါ။အဲ့တော့သူတို့ပြောတာပထမပိုင်းကတော့အချင်းချင်းပြန်ပြောရမယ်ဆိုရင်ဒီကျွန်တော်ဆိုင်ဖြစ်မှုနဲ့ပတ်သက်ပြီးဘလို့လုတ်ခဲ့တယ်ပထမစာမျက်နှာဆယ်မျက်နှာမှာ15မျက်နှာလောက်မှာရေးခဲ့တဲ့စာရကတွေအဓိကဒီနော်တော့ fact finding mission ပေါ့လေ fact finding mission ဆိုတာလဲစာမျက်နှာ900ရှိတယ်ဟို report ပေါ့လေစင်ကန်ကနောက်ပြီးတော့ဒီကတကယ်ကုန်သေးရှိပုဂ္ဂိုလ်တွေကွန်ထရက်ရှိပုဂ္ဂိုလ်တွေအင်ဒိုနီးရှားနိုင်ငံကြီးဝင်ကြီးဩစတြေးလျအမျိုးသားတယောက်မစ္စတာခရစ်စတိုတို့ဒီကျွန်တော်သူ့ကို you know တွေ့ဦးပါလေနောက်ပြီးတော့ဒီဟိုကတရားသူကြီးထပါလေသူပါဝင်ဖွဲ့စည်းထားတယ်ဆိုပြီးအဲ့ဒီမှာလဲဘလောက်ထိတည်တည်ချာချာဂါဂါနာနာလေးလာတယ်ဆိုတော့ပြတယ်ကျွန်တော်အနေနဲ့ဥပဒေပညာရှင်တယောက်အနေနဲ့ကျွန်တော်ဟိုကိုစီဝင်လာတာဒုတိယပိုင်းမှာဒုတိယပိုင်းမှာတော့ကျွန်တော်လဲဘုသူတ္တတော့တိုးပါလေဒါဘုသူတ္တတိုးတဲ့စတာကသူတို့ကများသွားတော့သူ့ပြဌနာတော့ဓမ္မချက်ကကျွန်တော် BBC နဲ့အင်တာဗျူးလုပ်တော့တင်တယ်ပြင်တာဗျူးတွေကလည်းဒီနေ့တတရချိန်မြောက်အင်တာဗျူးပါအဲ့တော့အဲ့ဒီတော့မှမြန်မာဘက်ကဘလို့ခုခံခြေပလဲဆိုတာအဲ့ဒါကိုသူတို့ကကြိုတင်စကူးတန်းနေပဲခေါ်မလားဥပဒေရေးရာတုံ့ပြန်ချက်ကိုပြောတာစီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအရင်ပြောပါတယ်အဲ့ဒါလည်းမိနစ်10လောက်ကြာတယ်ခင်ဗျအဲ့ဒီစီရင်ပိုင်ခွင့်ဆိုတာသဘောကဘာလဲဆိုလို့ရှိရင်ဒီ Article 9 of the Genocide Convention Genocideconvention ရဲ့ပုံမှန်6အရာဒါတနိုင်ငံကြားမှာအငင်းပွားမှုတွေဖြစ်တယ်အငင်းပွားမှုကဘာလဲဆိုရင် genocide convention ရဲ့အတိတ်ပဲနဲ့ပြန်ဆိုမှု genocide convention ကို counter ဖော်မှု genocide convention ကအရာတောင်းရှိမှုနဲ့ပတ်သက်ပြီးမမာနဲ့ဂမ်ဘီယာကြားမှာဥပဒေအငင်းပွားမှုရှိတယ်မြန်မာကလည်းဂမ်ဘီယာကိုဖြည့်ရှင်းမှုကျူတယ်လဲပြောခဲ့တယ်အဲ့ဒါဒီကိုကိုဖြည့်ဆည်းလို့မြတ်လို့စီရင်ပိုင်ခွင့်ရှိတယ်ဆိုတော့ကိုသူပြောပါတယ်ဒုတိယကတော့ provisional measure အခုကျွန်တော်တက္ကတက္ကပြောလို့ပဲသူလည်းတက္ကတက္ကပြောလို့ပဲဒါကမြန်မာနိုင်ငံ genocide မြန်မာနိုင်ငံအစိုးရပါလေကျွန်တော်မလုပ်ဘူးဟိုဆုံးဖြတ်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံမှာ genocide လုပ်ခဲ့တယ်လို့ယူဆနိုင်ပွဲရှိတဲ့အကြောင်းတွေလည်းရှိခဲ့တယ်နောက်မှလည်းပြန်မဖြစ်ဘူးဒါမှလည်းဆက်တိုက်ဖြစ်နေတဲ့သဘောမျိုးလည်းရှိတဲ့အကြောင်းမျိုးလို့provisional measure လို့ခေါ်တဲ့ let the law လို့ဆောင်မှုတွေကိုထုတ်ပြန်ပေးပါဆိုပြီးစီရင်ချက် ICJ ရဲ့စီရင်ချက်ကားဝင်ယူဂိုစလာဗီးယားမှာဖြစ်တုန်းကအရှိ20 March the town name မှာ1990ကယူဂိုစလာဗီးယားတောင်ကိုမှပြောတယ်ကျွန်တော်ဆာဗီးယားဟု
တ်ကဲ့
မှပြောပြမယ်ဘော့စနီးယားဟာဇီဂိုဗီနာရှောက်တောင်ကိုဆက်ကိုရဲ့အတွက်မှာထုတ်ပေးတယ်အခုတကယ်တော့ဆက်ကိုရဲ့တောင်ကြော်သွားပြီအဲဟိုကြာတယ်လို့ပြောလို့မဟုတ်ပါဘူးဆက်အခုတို့တို့ကဘလို့လို့ချက်ချင်းခေါ်လဲမသိဘူးအခုကတလားကြော်သွားပြီအဲ့ဒါကြောင့်မလို့ဒီတဲ့ကိုပိုအရေးကြီးပါတယ်အများဆုံးထုတ်ပေးပါစပြီးဒီ provisional measure လဲတောင်းပိုင်ခွင့်ရှိပါတယ်ဆိုပြီးတော့ဥပဒေကြောင်းချက်ရနဲ့ ICJ ဆုံးဖြတ်ခဲ့တဲ့စီရင်ချက်၅ခုလောက်ကိုတင်မယ်သူကိုကားပြီးပြောသွားတာအဲ့တော့ကျွန်တော်လည်းဆက်ပြောနေလို့နောက်တော့ပြောလာတော့ရှိသေးတယ်ခင်အမေးကြီး
ကျွန်တော်အဲ့ဒီအငင်းပွားမှုကိစ္စမေးချင်ပါတယ်အငယ်ခုနပြောသွားတယ်မှာ dispute ပေါ့နော်ပြောမယ်ဆိုရင်ဂမ်ဘီယာဘက်က multilateral လို့ဟာမျိုးမှာ UN တို့ဘာလို့မှာ OIC တို့မှာမြန်မာကိုပြောခဲ့တာရှိတယ်နော် bilateral သူတို့ support ခဲ့တယ် email နဲ့ပို့ခဲ့တယ်မြန်မာဘက်ကလည်း email နဲ့ပြန်တယ်လားမသိဘူးသူတို့ပြောတယ်အဲ့တော့တကယ်တမ်း dispute လို့ပြောနိုင်ပါမလားအဲ့လောက်အနေထားနဲ့
ဟိုသူပြောတာ dispute ဆိုတာတလို့လေnote verbal လို့ခေါ်တယ်အဲ့ဒါအီးမေးလ်နဲ့ပို့လာပါစာရိုးရိုးစာပဲပို့လာတာမသိဘူးသူတို့က dispute ဆိုတာကသဘောထားအမြင်ကွဲလဲတယ်နောက်ပြီးတော့ သဘောထားအမြင်ကွဲလဲတယ်ဆိုတော့သူတို့ OIC ကစင်တယ်မြန်မာဟိုကျောင်းကြတယ်နောက်ပြီးတော့ကိုယ်တိုင်နှုတ်ချင်းပေါ့လေနိုင်ငံဆိုးရခြင်းလဲကျောင်းကြပြီးပြီးလုတ်အကြမလို့သူတို့လုတ်တင်တဲ့လောက်ကိုလုတ်ပြီးပါပြီနောက်ပြီးတော့ဟောဒီအခုက article 9 of the genocide convention and article 41 of the ICJ statute ICJ statute ဥပဒေသာတတ်တတ်ရှိပါလေခင်ဗျဟို genocide convention မှာပါပါလေအဲ့လားနဲ့ကိုဟောပြောတယ်အဲ့တော့ရှိမလားမရှိဘူးလားဆိုတော့တို့အဲ့လားတော့တရားသူကြီးဆုံးဖြတ်လိုက်မယ်ကျွန်တော်ကတော့
Hello Hello တော်တော်မြန်ဆိုင်ကြားပါ
Interview မလုပ်ခင်ကတည
်းက
ကျွန်တော်ပြောပါတယ်ခဏလေ
းဟုတ်ကဲ့ဒ
ီ interview မလုပ်ခင်ကတည်းကလည်းပြောပါတယ်တို့ ICJ စီရင်ပိုင်ခွင့်ကို3နီးနဲ့ပြောတယ်အဲ့လားလဲသူမိနစ်20လောက်ပြောပါတယ်ခင်ဗျအဲ့ဟို provisional measure ထုတ်ပေးဖို့လည်းမိနစ်စိတ်ဆုံးကြလောက်ကိုပြောပါလားခင်ဗျအ
ဲ့တော့ကျွန်တော်နောက်တစ်ချက်ကဒီ provisional measure ပါကြီးဂျားပြတ်ရည်ယူဆောင်ရွက်မှုဒီကောင်ကအကယ်၍ချခဲ့ရင်မမနေနဲ့မဖြစ်မနေဆောင်ရွက်ရမယ့်ကိစ္စလားဘလို့ပုံစံမျိုးလဲခင်ဗျအ
ဲ့လားတော့ကျွန်တော်ကိုတရား DVB နဲ့ပြောတော့လည်းပြောပြီးအဲ့တော့ကျွန်တော် provisional measure ကိုကျွန်တော်တခြားမှုတွေမှာလည်းရှိပါမယ်ကျွန်တော်သိတဲ့အမှုတွေမှုလွန်ခဲ့တဲ့နှစ်40ကဖြစ်တဲ့အမှုနည်းနည်းတော့ကွာတယ်အဲ့လားကလည်းအခု genocide convention မဟုတ်ဘူးdiplomatic relation convention အဲ့ဒါ genocide convention နဲ့ကိုလည်းမထိုးထားတဲ့နိုင်ငံတွေများတယ်ထင်တယ်။ဘာလို့လဲဆိုတော့ဒီ62ခုနှစ် Vienna convention တန်တမာကင်းလို့ခွင့်တန်တမာများဆိုင်ရာ convention မှာဒီအီရန်ကအမေရိကန်တန်ယုံကိုဝင်စီးပြီးတော့ဒီတန်ယုံအမှုဒဏ်တွေကိုတရားခံဖြစ်ဖန်တာကိုလွတ်ဖို့ဆိုတာအရင်ဆုံးတောင်းတာ provisional measure တောင်းတာပါပဲလုံးကတောင်းလဲဆိုတော့1989ခုနှစ်နိုဝင်ဘာလ29ရက်နေ့ကတောင်းတယ်အဲဒီလုံးကတော့ကျင်းတန်းတုံးတော့ဗောအီးမေးလ်ပဲတုံးမလဲကျင်းတန်းရိုက်ပြီးတော့ဟိုအီရန်ကိုလာဖြေရှင်းပါလို့ပြောတယ်တို့လိုပြောရရင်အီရန်ကယူနီတီတင်ထုတ်ပါလေ ICJ ကိုကျွန်တော်တို့ပါလေလေးစားပါလေတဲ့အဲ့တော့လေဒီနေရာမှာ ICJ ကိုတော့လာဖြေရှင်းကြရမလို့ဘာလို့လဲဆိုတော့ဒီသန္ဓေမာတိဖန်တာလားဘာမှအရေးအသိတမိုင်းမှာတစိမ့်တိသားလောက်ပဲဖြစ်တာရေးချအရေးမကြီးတဲ့ကောင်းချဖြစ်တဲ့ဆိုတော့လုံးဝမတူဘူးခင်ဗျအဲ့တော့ provisional measure ကိုဒီဇင်ဘာလ15ရက်နေ့မှာတရားသူကြီး15ဦးလုံးတန်းခွင့်သူမရှိနော်ဂျာနေသူမရှိကထုတ်ပေးတယ်ချက်ချင်းလုတ်ပေးလို့ဆိုတော့တကယ်တကယ်အင်္ဂလိပ်လိုသုံးတာ order လို့သုံးတယ်ခင်ဗျအမိန့်လို့သုံးတယ်အဲ့ဒါကိုကောင်းချပုံမပေးဘူးဘာမှလည်းမတတ်နိုင်ဘူးတို့လိုပြောကြရင်ဒီ Yugoslavia ကလည်း19ရက်အတွင်းထုတ်ပေးတာနဲ့တိုးတော့သူမလိုက်နာဘူးပဲဆိုပါတော့မလိုက်နာလို့ဒီ Yugoslavia တုန်းကလည်းဒီ genocide convention ရတာဝန်ရှိပါတယ်လို့ Bosnia ကပြောပြီးနှစ်နှစ်လောက်ကြာမှဟုတ်တယ်93ကတည်းကနှစ်နှစ်ကျော်ကြာမှ1995ခုနှစ်ဇူလိုင်လမှာ8000လောက်ယောက်ျားလေးများနဲ့အမျိုးသားကြီးများကို8000လောက်ကိုစပ်ဖြတ်ခဲ့ကြအောင် genocide ဖြစ်တယ်လို့ ICJ ကသိမှတ်ပြပါတယ်ခင်ဗျအဲ့တော့ကြာတာတော့ခုကမလိုက်နာခဲ့တဲ့ဟာတခုပေါ့လေဒါကျွန်တော်လိုက်နာခဲ့ကြတယ်လက်ရှိမှာအဲ့ဒါတော့ကျွန်တော်အလွတ်မရဘူးအဲ့ဒီမလိုက်နာခဲ့တဲ့ခုကတော့89ဦးနဲ့80ရာတခါဖြစ်တယ်93ကနေ2000ခုတွင်မှလည်းတခြားမှုဘော့စနီးယားနဲ့ယူဂိုစလာဗီးယားနောက်ဆာဗီးယားမှုမှလည်းရှိခဲ့ပါလေ
ဟုတ်ကဲ့ခင်ဗျကျွန်တော်ဆရာဦးကျော်ဆန္ဒကိုမေးချင်ပါဆရာဦးကျော်ဆန္ဒကပြောမစိုးသတင်းတောက်လည်းဖြစ်တယ်သမိုင်းဆရာလည်းဖြစ်တယ်ဥပဒေပညာရှင်လည်းဖြစ်တဲ့ခါကျတော့ကျွန်တော်ကဒီဂျားပြက်အယူဆောင်ရမှုကတကယ်တမ်းပြောရင်တော့ဒီကိစ္စကလက်တလောဆုံးဖြတ်မဲ့ကိစ္စလို့ဖြစ်နေတယ်ကျွန်တော်စိုက်ချိုးဖောက်မချောက်ကနှစ်နဲ့ကြာမလို့အဲဂျားပြက်အယူဆောင်ချက်နေတဲ့ပတ်သက်လို့မြန်မာပြည်ပေါ်ဘယ်လောက်ထိတက်ရောက်လာနိုင်ပါလဲဦးကျော်ဆန္ဒအမြင်သိချင်ပါလဲ
သူကျွန်တော်နားလည်လောက်ကျွန်တော်ဥပဒေပညာရှင်ဆွဲစကားတော့နည်းနည်းကျွန်တော်တက်ကိုလုံးနဲ့ရှင်ပါလဲကျွန်တော်ဥပဒေဘွဲ့ယူပြီးဘာမှဆက်မလုပ်ပါဘူးနောက်တစ်ခုကဒီမှာဂျားပြက်အယူဆောင်ရမှုသူတန်းဆိုရတဲ့မှာတော့ act of genocide အဲ့ဒီဟာချင်းမဲ့အခြေအနေကိုအဲ့ genocide ချင်းနိုင်ငံတွေက contribute လုပ်တဲ့အခြေအနေကိုဟန်တာပြဖို့နောက်ကစစ်တပ်လက်နက်ကိုင်အဖွဲ့အစည်းတွေနောက်ဒရုန်းနဲ့အဆက်အသွယ်ရှိတဲ့အဖွဲ့အစည်းတွေဆက်လက်မကျူးကျော်လာနိုင်အောင်မကျူးလုံနိုင်အောင်ဟန်တာပြဖို့နောက်စစ်ကားရဲ့စစ်တေကန်အထောက်အထားတွေကိုလည်းမဖြည့်ဆည်းပြဖို့နောက်ပြီးအရင်းပေါ်မှုဖြည့်ဆည်းရခက်လာအောင်ပြတ်နာပုံမှုမချက်ပြဖို့စားတဲ့အချက်တွေတဲ့အဲ့ဟာကိုပဲတောင်းဆိုထားတာ provisional measures လားအဲ့လိုပြဖို့ပဲအဓိကတောင်းဆိုထားတယ်လို့ကျွန်တော်နားလည်ပါတယ်တော်တော်များများပို့မှာပါဆိုတော့အဲ့ဒီအရင်းရှင်လိုက်နာခွေစိတ်မခိဘူးလို့ကျွန်တော်ထင်ပါတယ်ကျွန်တော်အမိနဲ့ဒီကဖြစ်မဖြစ်အောင်တာမီးပေးဖို့တက်တဲ့ဟန်တောက်တာရဲ့ချက်စင်းနဲ့ဟန်တာပေးဖို့အပြည့်ပြတ်နာပူကြီးခေါလောင်မလို့ဖို့ဆိုတာကြပ်ချက် position measure စမှာအဲ့ဒါပဲအဓိကဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အဲ့ဒါက ိတ်လိုက်နာဖို့မခင်ဘူးလို့ကျွန်တော်ထင်ပါတယ်တကယ်လို့လိုက်နာရမယ်လို့ချက်မှတ်ခဲ့ရင
်ဟုတ်ကဲ့ဒီ
ကြောင့်ရဘယ်လိုပြဿနာမှုရှိလဲဆန်းနေမှာဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ဦးကျော်ဆောင်လာမေးချင်တာကဒီအချက်လက်ဒီနဲ့ပတ်သက်လို့ဆွဲချက်ပေါ့နော်အခုဆွဲချက်ဒီမှာကုလသမဂ္ဂရဲ့အစီရင်ခံစာတွေ OIC ရဲ့အစီရင်ခံစာတွေလူခွင့်အဖွဲ့ရဲ့အစီရင်ခံစာတွေကိုအဓိကကူကားထားပါတယ်အဲ့တော့ပြောရမဆိုရင်ဒီအစီရင်ခံစာတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကအရင်ကတုံ့ပြန်ခဲ့ပြီးသားပါခုနဆိုလိုတာဒါခြေကားလုံးနဲ့တစ်ဖက်သက်ဆန်နဲ့ဒါအမြင်မျိုးတုံ့ပြန်ခဲ့ပြီးသားဒါပေမဲ့ဒီတရားရုံးမှာဒီလိုတုံ့ပြန်ချက်တွေနဲ့အလုပ်ဖြစ်ပါမလားဦးကျော်ဆောင်လာမြင်သိကြပါမယ်
ဟုတ်ကဲ့အဲ့ဒါမြန်မာဘက်ကအနေနဲ့ခုခံခြေပန်းနေရကိစ္စဖြစ်ပါတယ်အဲ့ကုလသမဂ္ဂရုပ်အရှင်ခဏရဒါ witness accounts တဲ့ narratives တွေ statement တွေဖြစ်ဆိုချက်တွေဘယ်လိုဖြစ်ခဲ့ပါလဲဘယ်လိုဖြစ်ခဲ့ပါလဲပြောတဲ့ကိစ္စတွေကိုသူတို့အဓိကအဖြစ်အခြေခံတဲ့ဒီမြန်မာဘက်ကအနေနဲ့ပြောပါတယ်ဒါ facts မဟုတ်ဘူးဒါ narratives တွေဖြစ်တဲ့ဆိုတော့ဒါတွေက admissible ဖြစ်မလားသက်သေခံဝင်မလားတယောက်ဒီတရားရုံးကဒါသက်သေခံဝင်တဲ့အထောက်အထားတွေ witness တွေအချင်းနဲ့လက်ခံလားဆိုတော့ပြည်သူ့ရဲ့စဉ်းစားမှုထင်ပါတယ်ဥပဒေကြောင့်အလားအလာကိုလည်းပဲဒါဥပဒေဆရာပဲသိပါလိမ့်မယ်ခင
်ဗျာဟုတ်ကဲ့ကျွန်တော်ဦးဒေါက်တာမြင့်ဆန်မေးချင်ပါတယ်ခုနက
ကျွန်တော
်ဟုတ်ကဲ့ကျွန်တော်မြေးသွားသလိုပါပဲရှေ့မှာတကယ်တမ်းပြောရင်ကုလသမဂ္ဂစီရင်စာနဲ့ပတ်သက်ပြီးတော့မြန်မာဆွေကတုံ့ပြန်ခဲ့ပြီးသားပါဒီတုံ့ပြန်ချက်တင်နေပဲဆက်ပြီးတော့တုံ့ပြန်မယ်ဆိုရင်လုံးဖြစ်ပါမလားဒီတရားရုံးမှာ
အဲ့တော့အဲ့ဒါကတုံ့ပြန်နေဆိုတာကနာ OIC ကစီရင်စာပြင်ဆင်တော့သူ statement တော့ဖတ်ကြတယ်စီရင်စာတော့ဟို report ပေါ်လေဆန္ဒက900ရှိတယ်လို့ပြောတယ်ကျွန်တော်ဘီရင်တော့ GDT ပဲကြားလို့ခမင်းနဲ့တော့တော့ဖတ်ဘူးပါဘူးဒါမှနိုင်ပြောတာသူတော်လေအချင်းချုပ်ကဖြစ်တာတော့ဖတ်ဘူးတယ်အဲ့တော့ဆောက်ကလည်းခုနှစ်မျက်နှာဆန္ဒက900ပြောက်လို့ပို့တော်တော်ခင်းရင်တယ်အဲ့တော့အဲ့ဒါဟိုမဟုတ်ဘူးခုမှမဟုတ်ဘူးလို့ပြောရင်တော့ဒါကိုယ့်ဘက်ကစွပြောတဲ့သဘောမျိုးလို့တို့ကိုယူဆနိုင်တယ်ဘလုံးလုံးဆိုတော့သူတို့ကိုယ်တိုင်ပြောတယ်နှစ်နှစ်ကြာသူကနာလို့ပြီးတော့မှသူတို့ရေးထားတဲ့ထက်မှလည်းပါပါတယ်ဘယ်သူမှနှခါပြန်မမေးဘူးနောက်ပြီးတော့ကြည်ကြအောင်သူတို့ညီညီမျိုးနဲ့သူတို့ဆက်တယ်လို့ပြောတယ်နောက်ပြီးထပ်တောင်းတာကအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဟို ICJ ကလက်ခံတယ်လက်ခံမှုဆိုတော့ဒါကျွန်တော်အမြင်မပါဘူးအဖြစ်ချက်ကိုပြောရတယ် ICJ ဒီကုလသမဂ္ဂရဲ့ဖွဲ့စည်းသူခုဖြစ်တယ်ဟိုကလည်းကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့ commission ပဲနောက်ပြီးသူတို့ကျွန်တော်သူတို့ကလိုက်ပြောတာမဟုတ်ဘူးเนาะသူတို့ICJ မှာဒါတရားပြောတာကဒီမြန်မာဘက်ကပြောရမှာကိုသူတို့ကြိုတင်ခံမှန်းပြီးသူတို့ပြန်ဆိုတင်ခြေပထားတယ်လို့ခေါ်ခြင်းခေါ်နိုင်တယ်။ဘာလဲဆိုလို့ရှိရင်ကော်မရှင်ရှိခုဖွဲ့ပြီးပါပြီတဲ့ရှိခုမှတခုမှတယောက်တရားဟိုမှာတာဝန်ရှိတယ်လို့ဆုံးပြတ်ခြင်းမရှိဘူး။ဘာမှတပ်ပနာမရှိဘူး။အကုန်လုံးချက်ကားနေတာဒါမှမဟုတ်လေကွင်းလုံးချွတ်လွတ်ပေးတဲ့သဘောမျိုးပဲရှိတယ်လို့ကျွန်တော်ရှိခုမှတော့မသိဘူးကျွန်တော်သိတာကကော်ဖီအန်ဒန်ကော်မရှင်တီဟိုအိုတီလေအဲ့ဒါကိုအဲ့တော့အဲ့ဒါတွေကိုခိုင်လုံတဲ့ reliable မဖြစ်ဘူးပေါ့လေဒါကိုပြည်သားလို့မရဘူးမြန်မာကလည်းအဲ့လိုပြောပါလိမ့်မယ်ကျွန်တော်တို့ဖွဲ့နေပါပြီလုတ်ခဲ့ပါပြီဆက်လက်လက်လုတ်ပါမယ်လို့ဘူးလို့ပြောခြင်းပြောပါလိမ့်မယ်အဲ့တော့အဲ့ဒါကတော့သူတို့တုံ့ပြန်ချက်ပါဟုတ်ကဲ
့ဟုတ်ကဲ့အခုနောက်ထပ်စွဲချက်ထဲမှာပြောရမယ်ဆိုရင်မြန်မာအစိုးရဘက်ကအာဏာပိုင်တွေလုတ်တဲ့ကိစ္စဥမာတလောကဆိုရင်ဖက်အားမှာတင်ထားတဲ့ဓာတ်ပုံကဒေါန်ဆန်းစုကြည်နဲ့ဒီအစိုးရဖွဲ့ကဗိုလ်ချုပ်တုံးပြုံးရဲပြီးတော့ we stand with you ဆိုတဲ့ဟာမျိုးတင်ထားတယ်ဒါကူထောက်ပြီးတော့ပြောတာဆိုတာတွေဆွဆွဲတာတွေရှိပါတယ်အလားတူပဲဒီ state councilor site ပေါ်ကနေပြီးတော့ရေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲတာတွေရှိပါတယ်အခုတကယ်ပြောရမဆိုရင်တော့အခုနောက်ပိုင်းမှာဒေါန်ဆန်းစုကြည်ထောက်ခံရေးလူလှုပ်ရှားမှုတွေတော်များလည်းဖြစ်နေတယ်အဲ့တော့ဒီလူတို့ရဲ့တုံ့ပြန်ချက်တွေကသွားပြီးတော့အဲ့တရားရုံးမှာထင်ဟနိုင်ပါလားဒေါက်တာမြစ်ဆန်အမြင်သိကြပါတယ်
အဲ့တော့တခုကျွန်တော်ပြောမယ်ဆွဲချက်ဆိုရင်အသုံးလုံးကိုကျွန်တော်ဖိတ်နေချိုက်ဘူးဖိတ်ဘောမတူကြဘူးဆွဲချက်ဆိုတာကပြည်ပရင်းဥပဒေနဲ့တုံးမယ်ဆိုလို့ရှိရင်ဒီတရားမဥပဒေရောရာဇဝတ်ဥပဒေရောဆွဲရဆွဲချက်ဆိုတာတဲ့ accuse ပေါ့လေဟိုအောင်ကျွန်တော်ကြိုက်တဲ့အသုံးလုံးကအမှုဖွင့်တိုင်တိုင်းနဲ့သူက instituting no charge ကတနည်းအားဖြင့်ဆွဲချက်ကိုပြန် charge လို့ CHARG charge လို့ဒီတော့ရာဇဝတ်မှာပြောနိုင်တယ်အဲ့တော့အဲ့ဆွဲချက်လို့ပြောတာလေ institution of proceeding အမှုဖွင့်တိုင်ကြားတယ်ဒါမှမဟုတ် ICJ မှာအမှုဖွင့်တယ်လို့ပြန်ပြီးသုံးကြတယ်ခုနကဓာတ်ပုံငွေတွေတင်တယ်ဆိုတော့ဓာတ်ပုံတင်တာကတော့ပိတ်ပြီးတော့သက်သေတာတကားအရာတော့ပိတ်ခိုင်လုံတဲ့မဟုတ်ဘူးဓာတ်ပုံက we stand with you ဆိုတာဒေါ်အောင်ဆန်းစုကြည်တင်တာလဲဟုတ်ချင်မှာဟုတ်မယ်မဟုတ်ပါဘူးဒေါ်လာအောင်စုကြည်တင်တာမဟုတ်ပါဘူးဟိုဒီအဲ့ဒီပါရစစ်ဘူယူကြီးများလဲတင်တာမဟုတ်သူတို့ကိုထောက်ခံတဲ့လူတွေကတင်တာအဲ့ဒါကိုတင်ပြပြီးတော့မော့ဘာဆောင်မလဲဒါဟာပူပေါင်းဆောင်ရွက်မှုရှိတယ်ဆိုတော့ဒါတော့
ကျွန်တော်တစ်ချက်မေးတာကကျွန်တော
်
လူတို့ရဲ့ intent ပေါ့နော်လူတို့ရဲ့လှုံ့ဆော်မှုလူတို့ရဲ့စိတ်ဆော်မှုဆိုတာဟော
်
ဟုတ်ကဲ့ကျွန်တော်အဓိကလူတို့ရဲ့တုံ့ပြန်မှုပေါ့ဒီဥပမာဆိုရင်သူတို့ဘက်ကတင်တာရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့လူတို့ရဲ့တုံ့ပြန်မှုအမုန်းတရားတွေဖြစ်နေတာတွေဒါတွေကိုသူတို့ကထောက်ပြတယ်အဲ့တော့အခုလက်ရှိလုံနေရဖြစ်နေတဲ့လူတို့ရဲ့တုံ့ပြန်မှုကသွားပြီးတက်ရောက်နိုင်မှာလားအဲ့ဒါကိုမေးတာပါ
အခုကတော့ထောက်ခံမှုဆိုတာဒေါ်အောင်ဆန်းစုကြည်ကိုထောက်ခံတယ်လို့ပြောတာကတော့ရိုဟင်ဂျာမုန်းတီးတယ်လို့ပြောတာမဟုတ်ဘူးထင်တယ်အဲ့ဒါဒါပေမဲ့အရင်တုန်းကသူပြောတဲ့တာဒကာကဒီဌာနဆိုင်ရာပုဂ္ဂိုလ်တွေမဟုတ်တော့လဲနော်စိတ်တမ်းပုဂ္ဂိုလ်တွေမဟုတ်တော့လဲဟုတ်တယ်လို့လည်းတနည်းအားဖြင့်ပြောထားတာရှိပါတယ်ဆိုတော့လေဒီ Facebook တို့ဘာလို့မှအမုန်းတရားတွေဖြစ်နေတာကို discourage မလုပ်ဘူးတူကိုယ်တိုင်အဓိကပါဝင်တဲ့ပုဂ္ဂိုလ်တွေတိုင်မလုံးစုံသည့်တိုင်အလပါဆိုရပို့ဆိုပါတော့ဒီသူတို့ဒါကိုမပိတ်ပင်ဘူးဟိုအားပေးအားမြောက်မလုပ်ရင်တောင်မှ discourage ဆိုရဲတားမြစ်ချင်းအဲမရှိခဲ့ဘူးဆိုတဲ့သဘောကိုပြောပါတယ်ခင်ဗျအဲ့ဒါကတော့သူတို့ပြောတာပါဟုတ်ကဲ့
ကျွန်တော်အငယ်ဦးကျော်ဟုတ်ကဲ့အဲ့ဒါလေးကျွန်တော်နှစ်ချုပ်လေးပြောပြပါဟုတ်ကဲ့ဦးကျော်စံလား
ကျွန်တော်အမြင်ကတော့ဒီထောက်ခံဆန္ဒပြပွဲလုတ်တဲ့လူတွေဟာအထူးသတိထားဖို့လိုအပ်တယ်လို့ထင်ပါတယ်။သူတို့ရဲ့ထောက်ခံဆန္ဒပြပွဲကိုဗမာပြည်မှာအရင်ကလုပ်နေတဲ့ထောက်ခံဆန္ဒပြပွဲ၊လူမှုဆန္ဒပြပွဲတော်တော်များများမှာအမျိုးသားရေးအစွန်းရောက်တွေ၊ဘာသာရေးအစွန်းရောက်တွေရဲ့မုန်းတရားတွေနဲ့လုခက်တဲ့ကိစ္စတွေအများကြီးရှိပါတယ်။ဒီကိစ္စတွေကိုအစိုးရကမဟန်တားခဲ့ဘူးလို့ပြောခဲ့တယ်။အခုဒေါက်တာဆန်းစုကြည်ကိုထောက်ခံတဲ့ Wisdom with you လုပ်လာတဲ့အခါမှာတော့ခုနကဒေါက်တာမြင့်ဆန်းပြောသလိုဒီတရားရုံးမှာအစဉ်ပြေဖို့ပြောရတဲ့ဘောမျိုးထောက်မှာဆိုရင်တော့သိမဆိုးထားဘူးသို့တော်လည်းပဲဆန္ဒပြပြီးဆောင်းထဲမှာဆွေးနွေးထားတဲ့ကိစ္စကတော့သူတို့ရဲ့ဆန္ဒစောပြီးတော့အဲ့လိုသိလိုက်မှမှပြောဆိုမှုတွေအမျိုးသားရေးအလွန်အကျွံပြောဆိုမှုတွေသုံးရဆိုရင်တော့အင်မတန်အန္တရာယ်ကြီးတဲ့တိုင်းပြည်တွေလည်းအန္တရာယ်ကြီးတဲ့ဒီမှာဆူနိုင်တဲ့လှုပ်ရှားမှုလို့ကျွန်တော်သုံးသပ်လို့ပါတယ
်ဟုတ်ကဲ့ခင်ဗျာဒါရဲ့လီလိုက်အစီအစဉ်ကျွန်တော်တို့အချိန်လေးစီသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာမြင့်ဆန်နဲ့ဦးကျော်စံသာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်ဒီမှာပဲညနာခွင့်ပေးပါ